ကူတော့မြေထဲပင်လယ်မှာထောင်နဲ့ချီးပြီးတော့လေစည်းပြေးဒုက္ခသည်တွေရဲ့အတက်ကိုနှစ်ပေါင်းများစွာကယ်တင်ခဲ့ကြတဲ့ဇနီးမောင်နှံရဲ့ရိုဟင်ဂျာအရေးကယ်တင်မှုပြုလုပ်နေတဲ့အစီအစဉ်ကိုဆက်ပါမယ်။ဒီဇနီးမောင်နှံဖြစ်တဲ့ Regina Christopher Catrabon တန်းကျွယ်တတိယဇနီးမောင်နှံဟာအခုဆိုရင်ကပ်ပလီပင်လယ်ပြင်ထဲကိုရောက်ရှိနေပြီးတော့လေစည်းပြေးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်ကြိုးစားနေပါတယ်။ဒီအကြောင်းကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဆင်းရဲရင်းနဲ့မှုရင်းနဲ့စစ်ဘေးဒုက္ခတွေကြောင့်တနှစ်တနှစ်ကိုလူပေါင်းသိန်းနဲ့ချီပြီးဥရောပကိုထွက်ပြေးနေကြတာဖြစ်ပြီး IOM နိုင်ငံတကာရွှေပြောင်းအခြေချသမျှအဖွဲ့ရဲ့အစင်းတွေအရအကြောင်းအမျိုးမျိုးကြောင့်ဥရောပနိုင်ငံတွေမှာအခြေချဖို့အတွက်မြေထဲပင်လယ်ထဲကိုကျော့ဖြတ်ထွက်ပြေးရင်ပင်လယ်ပြင်နဲ့အသက်ဆုံးခဲ့ရသူပေါင်းဟာတိုက်ခရင်2000ကနေအခုချိန်ထိဆို3,300ကျော်ရှိနေတာပါဒီဒုက္ခတွေကိုကူညီနေတဲ့အဖွဲ့တွေထဲမှာ American ပြည်တော်စုလူဝီဇီယနာပြည်နယ်သားအသက်34နှစ်အရွယ်မီလီယနာတထေးကြီးခရစ်စတိုဖာကက်ထရန်ဘွန်နဲ့ဇနီးဖြစ်သူအီတလီနိုင်ငံသူရဂျီနာတို့ရဲ့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOES ကကယ်ဆယ်ပေးနိုင်ခဲ့သူက4,000လောက်ရှိနေပါတယ်ဒီအဖွဲ့ကိုသူတို့ဟာ2013မှာထူထောင်ခဲ့တာဖြစ်ပြီးပင်လယ်ပြင်တွင်ဒုက္ခရောက်နေသူတွေကိုမီတာ40အရှည်ရှိတဲ့ Phoenix လို့နာမည်ပေးထားတဲ့တင်ပေါ်နဲ့ကူညီကယ်ဆယ်ရေးတွေကိုလုပ်ခဲ့တာပါအခုတော့အဖွဲ့သား15ယောက်ပါတယ်သူတို့ရဲ့ MOES အဖွဲ့ဟာကပ်ပလီပင်လယ်ပြင်ထဲမှာရောက်နေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခရောက်နေတဲ့လေစည်းပြေးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်သူတို့ဟာကမ်းမြန်တဲ့ပင်လယ်ပြင်ထဲကိုခဏခဏလေတွေနဲ့ထွက်ပြေးလာမဲ့ဒုက္ခတွေကိုနေရောညပါမပြတ်လိုက်လံရှာဖွေနေတယ်လို့ Regina Catrabon ကFrance 24သတင်းဌာနကိုအခုလိုပြောပါတယ
် There is no body in this sea there is no NGO
ဒီမှာဘယ်သူမှမရှိပါဘူးဒီပင်လယ်ပြင်ထဲမှာဒုက္ခရောက်နေတဲ့သူတွေကိုရှာဖွေမဲ့ NGO တစ်ဖွဲ့မှမရှိပါဘူးဒုက္ခရောက်နေတဲ့ရိုဟင်ဂျာတွေကိုရှာဖွေဖို့ကျမတို့ဒီကိုရောက်နေရပ
ါသူတို့ဟာအခုခါမှာထိုင်းနိုင်ငံကမ်းလွန်ဒေသတွေမှာရောက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကပဲလေစီးပြေးရိုဟင်ဂျာအယောက်တရာကျော်ဟာလေ3စီးနဲ့ထိုင်းကမ်းခြေကိုရောက်လာခဲ့တယ်လို့ထိုင်းရေလက်ကအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့ဟာလေစီးပြေးဒုက္ခတွေတွေကိုလက်မခံခဲ့ပဲအန္တရာယ်ကြီးတဲ့ပင်လယ်ပြင်ထဲကိုပြန်ပြီးလွတ်ခဲ့တယ်လို့ခရစ်စတိုဖာကပြောပါတယ်
။ The Thai authorities have intercepted the boat in Thai search and rescue region.
ထိုင်းအနာဘယ်တွေဟာသူတို့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့ဒေသထဲမှာလေစီးပြေးဒုက္ခတွေရဲ့လေတွေကိုဖမ်းမိခဲ့ပါတယ်။အဲ့ဒီနောက်မှာသူတို့ကိုရေနဲ့အစားအစာတွေပေးပြီးတော့သူတို့သွားကျင်တဲ့မလေးရှားနိုင်ငံကိုသွားဖို့ပင်လယ်ထဲကိုပြန်ထွက်ခွင့်ပေးခဲ့ပါတယ်။ဒါဟာထိုင်းနေရဲ့လူရိုးလှုပ်စင်နိုင်ငံရေးစနစ်ပါ။ဒီစနစ်ရဒုက္ခသည်တွေကိုပင်လယ်ပြင်ထဲပြန်လွှတ်လို့ရှိပါတယ်
။ထိုင်းဆိုတာဟာသူ့နိုင်ငံရေပြင်ပိုင်းနဲ့ဒေသအတွင်းမှာရိုဟင်ဂျာတွေကိုရောကူညီကယ်ဆယ်တဲ့အဖွဲ့တွေလာရောက်တာကိုပါမလိုလားပါဘူး။သူတို့ရဲ့ Phoenix တန်ပေါ်ထိုင်းရေပြင်ထဲရောက်တာနဲ့စစ်ရေရင်တွေအနာကနေလိုက်လာတယ်လို့စစ်လေရင်တွေကလည်းတင်မောပေါ်ကနေကပ်ပြီးမကြမ်းကြပြန်တန်းတတိပေးလေးရှိတာပ
ါ I inform you Phoenix cannot anchor in the area of littoral sea of Thailand
သူတို့ရဲ့ Phoenix တင်ပေါ်ကိုကမ်းလွန်ဒေသမှာကြောက်ချခွင့်မပေးတယ်လို့ထိုင်းကမ်းခြေကိုလည်းကတ်ခွင့်မပေးခဲ့ပါဘူးဒါအပြင်ထိုင်းအာဏာပိုင်တွေကသူတို့ကိုပြန်ပြီးနှင်ထုတ်တယ်လို့လည်းပြောပါတယ်သူတို့ဖွဲ့ဟာမြေထဲပင်လယ်ထဲမှာကူညီကယ်ဆယ်ရေးတွေလုပ်တုံးကလည်းအခုလိုပဲဒေသအာဏာပိုင်တွေနဲ့မကြခဏရင်ဆိုင်ခဲ့ရတာဖြစ်ပါလေသူတို့ရဲ့ပစ္စည်းတွေတင်ယူတာအထီကိုဖြစ်ခဲ့တာပါဒါပေမဲ့သူတို့ကတော့သူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလက်လျှော့မှာမဟုတ်ဘူးလို့ပြောပါတယ်ထိုင်းနိုင်ငံနဲ့ဆိုင်းယန်မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကသိစီးပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံတဲ့အနေအထားမှာရှိနေပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမလေးရှားနိုင်ငံလန်ကာဗီကျွန်းကိုရောက်လာတဲ့လေစီးပြေးရိုဟင်ဂျာဒုက္ခသည်က1000လောက်ရှိနေတာပါ။သူတို့ဖွဲ့ဟာ2016ခုနှစ်ထဲမှာလဲအသက်ကယ်တင်ပေါ် MP Phoenix နဲ့တာဝေးသွားနိုင်တဲ့ဒရုန်းယာဉ်နှစ်စီးကိုသုံးပြီးလေစီးပြေးဒုက္ခသည်တွေကိုကယ်ဆယ်ဖို့အတွက်စ조사ခဲ့ဘူးတာဖြစ်ပြီးလူတွေပင်လယ်ထဲမှာတည်တာမျိုးမဖြစ်သင့်ပါဘူးလို့MOES Director Martin Europe က VOA ကိုပြောကြားခဲ့ပါတယ်